စီဝိုင်းဆိုင်ရာမူဝါဒနဲ့စီမံကိန်းတွေလှုပ်ဆောင်တာမှာရှင်းလင်းပြတ်သားမှုမရှိတာတွေကြောင့်ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံမှုတွေတုံ့ဆိုင်လာရပြီးမြန်မာနိုင်ငံအတွင်းစီးပွားရေးလှုပ်ဖို့ယုံကြည်စိတ်ချမှုရော့ကျလာတာမို့ရင်းနှီးမြှုပ်နှံမှုလက်တွန့်လာကြတာလို့ဂျာမနီနိုင်ငံကထုတ်ပြန်တဲ့စီးပွားရေးစစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အနေဒီအစိုးရတက်လာပြီးစီးပွားရေးပြည်ပင်ပြောင်းလဲမှုတွေလှုပ်ဖို့ကြိုးစားပေမဲ့စစ်တမ်းတွေအရာကတော့ရင်းနှီးမြှုပ်နှံသူတွေဟာပြီးခဲ့တဲ့နှစ်2016ခုနှစ်တည်းစီးပွားရေးလှုပ်ဖို့ပိုနောက်နေတွန်းဆုတ်လာမှုတွေရှိနေပါတယ်။ရခိုင်ဒေသမှာဖြစ်ခဲ့တဲ့ပြည်ပခါတွေရဲ့အကျိုးဆက်ကလည်းစီးပွားရေးလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုတ်လာနိုင်တဲ့အချက်တခုလို့စစ်တမ်းကဖော်ပြထားပါတယ်။ဒီအကြောင်းရန်ကုန်အခြေစိုက် VOA သတင်းတော့မမေခါကသတင်းပေးပို့ထားပါတယ်
။ဂျာမနီအခြေစိုက်ကဘာလုံးဆိုင်ရာအတိုင်းပင်ခံအနေနဲ့လှုပ်ဆောင်နေတဲ့ရူလန်ဘာဂျာဖွဲ့ကထုတ်ပြန်လိုက်တဲ့စီးပွားရေးစစ်တမ်းမှာအခုလို့ဖော်ပြထားတာဖြစ်ပါတယ်။စစ်တမ်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုယုံကြည်ချက်မရှိရတဲ့အဓိကအချက်တွေကတော့ရစစ်မီမရတာစီးပွားရေးမူဝါဒအပြင်စီးပွားရေးနဲ့နွယ်တဲ့နိုင်ငံရေးမူဝါဒတွေချမှတ်တာမှလည်းပွင့်လင်းမြင့်သားမှုနဲ့တိကျခိုင်မာမှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာလုပ်ငန်းလိုက်စင်းနဲ့စီးပွားရေးပိုင်းလှုပ်ဆောင်ရတဲ့အချက်လက်တွေရှင်းလင်းလွယ်ကူမှုမရှိတာစတဲ့အချက်တွေကယင်းနှီးမြုံနံဖို့တုတ်ဆိုင်စေတယ်လို့ဖော်ပြထားပါတယ်ဒီစစ်တမ်းထွက်လာဖို့အတွက်နိုင်ငံတကာကုမ္ပဏီ40ရာခိုင်နှုန်းနဲ့ပြည်တွင်းကုမ္ပဏီ60ရာခိုင်နှုန်းစီကနေစစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့ Roland Barger အဖွဲ့ကအရှိတောင်အာရှအုပ်ချုပ်သူ Thomas Kloss ကဆိုထားပါတယ
် So for the lower business confidence so just to recap again business
ဒီမနက်ကမှစီးပွားရေးလှုပ်ဖို့ယုံကြည်နှုန်းဟာ2016တုန်းက90ရာခိုင်နှုန်းအထိရှိပေမဲ့2019ခုနှစ်မှာတော့50ရာခိုင်နှုန်းနီးပါးပဲရှိပါတော့တယ်စီဝါရေးပေါ်ယုံကြည်မှုကျလာတဲ့အချက်တွေကဖော်ပြထားလို့ပါပဲဒီအထက်ကအဓိကကတော့အသေးစားလေ့ကျင့်ပေးထားတဲ့ဝန်ထမ်းတွေနေပါတာကြောင့်လည်းပါပါတယ်ဒီအတွက်ပြည်ရင်းပြည်ပရင်းနှီးသူတွေဘက်ကသဘောပေါက်ပြီးတော့တင်နန်းတွေပေးလာနေကြပါတယ
် NLD အစိုးရတက်လာပြီးစီဝါရေးပြုရင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးစားခဲ့ပေမဲ့ထင်သလောက်အကျိုးရလက်ကောင်းတွေမရရှိသေးပါဘူးအခြားစီဝါရေးစစ်တမ်းတွေမှာလည်းNLD အစိုးရလက်ထက်မှာစီးပွားရေးကျဆင်းလာတယ်လို့ဖော်ပြနေကြတာတွေရှိနေပါတယ်။ဒီစစ်တမ်းတွေကဖော်ပြချက်အရနိုင်ငံတကာကဆွဆွဲနေတဲ့ရခိုင်ပြည်ပခါမှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ကြည့်ကြောင့်လဲနိုင်ငံတကာကယင်းနီးသူတွေကလာရောက်ယင်းနီးဖို့တွန်းဆုတ်လာနိုင်တယ်လို့ဖော်ပြထားပါတယ်။စစ်တမ်းရဒီလိုယုံကြည်မှုတွေကျနေပေမဲ့လည်းရင်းမြေတဘာဝဆိုင်ရာအခြေအနေကောင်းနေကြောင်းပြည်တွင်းပြည်ပယင်းနီးသူတွေဘက်ကယင်းနီးမြုံနံဖို့စိတ်အားထက်သန်နေတာတွေရှိနေပြီးစီးပွားရေးပြုရင်ပြောင်းလဲမှုကိုစောင့်ဆိုင်းနေတာလည်းရှိနေတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။ Mr. Thomas ကအခုလိုပြောခဲ့ပါတယ်
။ What's going in favor of Myanmar still is this means to long term.
ကာလာတို့စိန်ခေါ်မှုတွေရင်ဆိုင်နေရတာဖြစ်ပေမဲ့ကုမ္ပဏီတွေကတော့မြန်မာနိုင်ငံမှာကာလာလက်နဲ့ကာလာရှိစီးပွားရေးအလားအလာကောင်းတွေထွက်လာမယ်လို့ဆက်လက်ယုံကြည်နေတာတွေရှိနေသေးပါ။လာရောက်ရင်းနှီးစင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုတဲ့တင်ပြချက်တွေဈေးကွက်အလားအလာကလည်းရင်းနှီးမြှုပ်နှံမှုစိတ်ဝင်စားစေရှိနေပါတယ်။
နီဗန်လျစစ်ကုမ္ပဏီပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာအောင်သိန်းကတော့လက်တွေ့စီးပွားရေးလှုပ်ဆောင်တာမှာရင်ဆိုင်နေရတဲ့အခက်အခဲနဲ့ပတ်သက်လို့ VOA ကမေးမြန်းမှုကိုအခုလိုဖြေကြားသွားခဲ့ပါတယ်
။စီးပွားရေးလုပ်ငန်းရှင်အနေနဲ့ကတော့ဟိုကျွန်တော်ဒီကျွမ်းကျင်တဲ့ဟိုလုပ်သားတွေနော်ဟိုတကယ်ဟိုအရေးချင်းပြေးသွားတဲ့ဒီမန်နေဂျာကောင်းကြီးဒါ Human Resource ဘိုင်းမှာတော့ဒါကျွန်တော်တို့ဒီကအခက်အခဲကြုံနေတာကခုနပြောသလို short term long term plan နဲ့ human resource development ကိုကျွန်တော်တို့အသေးချာလုပ်သွားမယ်ဆိုရင်တော့နောက်မှဒီခက်ခဲမျိုးရှိနေပါဘူး policy ဘိုင်းနဲ့ပတ်သက်လို့ကတော့ဟိုအဓိကတော့ကျွန်တော်တို့ကဒီ SME ပေါ့နော်ရာခိုင်နှုန်းအများစုရှိနေတဲ့ကျွန်တော် SME တွေဒီလောက်တာကိန်းတာရှိမှဟိုဖွံ့ဖြိုးတိုးတက်မှတိုင်းပြည်စီးပွားရေးရောအလုပ်ကိုင်ဆန်းပေးမှဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရှိပြီးသားကောင်းမွန်နေတဲ့ SME မူဝါဒတွေကိုကျွန်တော်တို့အကောင့်ထဲမြန်မြန်လေးပေါ်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုမှဖြစ်ပါတယ်
။ Rolling Barger အဖွဲ့အနေနဲ့ဒီစစ်တမ်းထွက်လာဖို့ဗြိတိန်၊အမေရိက၊ပြင်သစ်၊စင်ကာပူစတဲ့နိုင်ငံတွေအပြင် EU ၊ဆွစ်ဇာလန်စတဲ့နိုင်ငံတွေကယင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ကုမ္ပဏီတွေစီကနေမေးမြန်းစီစစ်ခဲ့တာအပြင်ပြည်တွင်းကကုမ္ပဏီတွေကိုပါမင်းမြန်းကဒီစစ်တမ်းကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့စစ်တမ်းမှာဖော်ပြထားပါတယ်ရှင်